ရခိုင်ပြည်နယ်မှာကြည်သူကာကွယ်ရေးတပ်ဖွဲ့ PDF ကိုဝေထောက်ပံ့တဲ့စုပြီးတော့တန်တရားနဲ့ဖမ်းဆီးခံထားရသူတွေရှစ်ယောက်ထိရှိလာပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာ14ရက်နေ့ကလည်းတောင်ကုန်းမြို့နယ်ကလူငယ်ကွန်ရက်ဥက္ကဋ္ဌဖြစ်တဲ့ကိုမင်းကိုဦးကို
PDF
တွေကိုထောက်ပံ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့မနေ့ပိုင်းကနေကနေဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရသူကိုမင်းကိုဦးရဲ့ဖခင်ဖြစ်သူဥက္ကမောင်စိန်ကပြောပါတယ်။အဲ7ရက်နေ့ပါ7ရက်နေ့နာနေ့9နာရီအချိန်လာမှာရခိုင်မှုကခိုခင်းလို့သွားတဲ့ခေါနခေါလာပို့ချေလို့ခဏလက်ကိပါစပြီးတော့လူခဏရအောင်ရပါအရဲဝဲရဲဆက်နေလိုက်
ယူနီဖောင်းနဲ့ဟာဒီလိုပဲရိုးရိုးအဝဲနဲ့လာပြီးတော့ခန်းမှုကမဲကူကိုသွားတဲ့ခေါနခေါလာပို့ချေလို့ခဏလက်ကိပါခေါ်ချောင်းလိုက်လို့လာရပါရဲ့ဆိုပြီးတော့ခေါ်လိုက်ကိုမင်းကူကတောင်ကုန်းမြို့နယ်အတွင်းကလူမှုရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေသူတူဖြစ်သလိုပညာသင်ကြားဖို့ခက်ခဲတဲ့သူတွေကိုအခမဲ့အင်္ဂလိပ်စာသင်ပေးနေတဲ့သူတယောက်လည်းဖြစ်ပါတယ်လက်ရှိမှာတော့သူ့ကိုတောင်က
နေပြည်တော်ကဟိုအမိုက်ပြီးလိုက်ပြီပါအမိုက်ပြီးလိုက်တယ်စိတ်ဆေးပါဆိုတဲ့အမိုက်နဲ့တောင်ကောင်းမွန်နေရေးစခန်းကစိတ်ဆေးနေငေါ့ချင်ရဆိုတဲ့ပုံမှန်နဲ့ဗမာပြည်ထဲမှာအကူအညီဆိုတဲ့ပုံမှန်နဲ့ရဲ့လိုဆန်းလာရေ
ရခိုင်ပြည်နယ်မှာစစ်တကောင်တော်သိမ်းပြီးကလေးက PDF လှူရှားမှုတွေလည်းမရှိသလိုရခိုင်တွင်အနေနဲ့အာဏာရှင်စက်ကြီးလှူရှားမှုတွေမှာပါဝင်နေတာလဲသိမ်းမတွေးရပါဘူးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကြီးစိုးတဲ့နေရာတွေမှာတော့အာဏာရှင်ဆန့်ကျင်ဆန္ဒပြတာတချို့လောက်သာတွေ့ရပါတယ်။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နားလည်မှုနဲ့ပြည်ကရထားပြီးရခိုင်ပြည်တည်ငြိမ်ရေးချမ်းနေတဲ့အချိန်မှာရခိုင်ဒေသခံတွေကိုဖမ်းဆီးပြီးအကြမ်းဖက်ပုံမှန်တွေနဲ့တရားစွဲဆိုနေတာတွေမလုပ်သင့်ဘူးလို့ရခိုင်နိုင်ငံရေးလှည်လာသုံးသက်သူဥဖေတန်းကပြောပါတယ်။အင
်းချင်းချင်းပြောရမယ်ဆိုရင်တော့ရခိုင်တွေက PDF လုံလောက်နေတဲ့ပုံမှာသိပြီးတော့အာယုံဆိုင်ပြီးတော့ပါဝင်လာပြီးကုအောင်ဆောင်ရတာလေအဲ့လို၆ပတ်လာပြီးလို့မရှိတော့ဘူးကျွန်တော်ဟောနားလဲပါတယ်အဲ့ဒါလည်းခိုင်ကြီးရဲ့အခြေအနေရပါတော့ဟောဒါဒါဒီလိုအခြေအနေမျိုးမှာဒီဖားနေရှိတယ်ဆိုတော့ဟောကျွန်တော်တို့ဒီဆက်သွယ်ရေးလမ်းကြောင်းအနေနဲ့ဒီလိုပြောသလိုပေါ့နော်ဟော၆ပတ်နဲ့ဆက်သွယ်ရဲဆိုတော့အကြောင်းပြချက်တော့ရှိမှာပေါ့ဒါပေမဲ့လောလောဆယ်မှာဒါတင်အောင်ထိန်းနေစဉ်းစားနေတဲ့အခြေအနေရှိတဲ့ကာလမျိုးမှာပေါ့နော်အော်ဒီလိုဖားနာရှိရတာမကောင်းပါဘူး။ဟောဒါဒါကမလို့အခုချိန်မှာလေ။ဘာလို့ရခိုင်ပြည်နယ်မှာဘာမှလှုပ်ရှားမှုမရှိဘူးပေါ့နော်။ဟောဒါမျိုးတို့အဲ့လိုမပေါ်ရအောင်ပေါ့။ဟောတို့ကျူပြီးတော့ထိန်းတာလည်းချိန်ကောင်းဖြစ်နိုင်တယ်ပေါ့။ဒါရှုံပြီးတော့ပြောရရင်လည်းရခိုင်ပြည်နယ်ပြည်အေဂျင့်တွေမှာအဲ့လိုလူတွေကိုဖားနာရှိရဆိုတော့ဟောကျွန်တော်လည်းအဲဒါကမဖြစ်ခြင်းဘူး။ဒါမှမဟုတ်မဆောင်တာဆိုတဲ့အကြောင်းပြချက်နဲ့လည်းမလုပ်သင့်ဘူး။ဟိုချိန်မှာလေနော
်။ဒီကနေ့ဒီ PDF နဲ့ဆက်ဆက်တယ်ဆိုပြီးတော့ဖားစီခံတားရသူတောင်ကုန်းမြို့တွေက2ဦး၊တန်ထွန်းမြို့တွေကအမျိုးသမီး2ဦးနဲ့အမျိုးသား2ဦးပါဝင်၊ကြောက်ဖြူမြို့တွေကမျိုးသမီး2ဦးနဲ့မြောက်ဦးမြို့တွေကလူငယ်စာရေးသူ2ဦးစီတို့ဖြစ်ပြီးအကြမ်းဖက်တိုက်ခိုက်ပြီးပုံမှန်တွေနဲ့တရားစွဲဆိုခံထားရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစပြီးဒီကနေ့အထိရခိုင်ပြည်နယ်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့ဆက်ဆက်တဲ့ထောက်ပံ့နေဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ဖမ်းဆီးခံတရားစွဲဆိုခံထားရသူ10ဦးအထိရှိလာနေပြီဖြစ်ပါတယ်။